မြန်မာနိုင်ငံကို EU ဥရောပသမဂ္ဂကနေပြီးတော့ကုန်သွယ်မှုဆိုင်ရာအထူးခွင့်ပေးပြီးတဲ့နောက်ပိုင်းဒီနှစ်အတွင်းမှာမြန်မာနိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေဟာအရင်နှစ်ကထက်ပိုပြီးတော့များပြားလာပါတယ်။ဒါပေမဲ့လို့ဒီနိုင်ငံခြားယင်းနှီးမြှုပ်နှံသူတွေဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စိုးရိမ်တကြီးစောင့်ကြည့်နေကြပြီးတော့မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုအခြားအခက်ခဲတွေလည်းကြုံတွေ့နေရတာကြောင့်ထိုက်တင်သလောက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေဝင်မလာသေးဘူးလို့မြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးအောင်နိုင်ဦးကပြောသွားပါတယ်။ဦးအောင်နိုင်ဦးကတော့ဒီမြန်မာနိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုအခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာဆက်သွယ်မေးမြန်းထားတာပါ။အ
ဲကျွန်တော်တို့ဒီနှစ်၅လကိုနေကြတယ်ပေါ့နော်။ကျွန်တော်ဒီလတ်တရက်နေဒီဩဂုတ်လ30ရက်နေ့ဒီစုပေါင်း inflow က 1.8 ဘီလီယံလောက်ရှိပါတယ
်။အရင်တုန်းကလည်းနှိုင်းရှင်လို့ရှိရင်အရင်တုန်းကအခြေအနေကဘယ်လောက်ရှိပါလဲခင်ဗျာ
။မနေ့ကတစ်နှစ်လုံးက 1.4 ကျော်တော်လေးပဲဝင်ပါတယ်ခင်ဗျာ။နေတော့ဆက်နှလောက်ပေါ့နော်
။ဟုတ်ကဲ့။
ဒီနှစ်က၅လနဲ့ကျွန်တော် 1.8 ဟိုရောက်လာတာပေါ့လေ။အဲတော့မနေ့ကနဲ့ဆိုင်ကျွန်တော်တို့ကနှစ်ဆလောက်ကျတဲ့လူအချမ်းမြေပြောလို့ရပါတယ်ခင်ဗျ
ာနောက်တစ်ချက်ကအခုမြန်မာနိုင်ငံမှာစီးပွားရေးပြည်ပြောင်းလဲမှုတွေလှုပ်လာတဲ့တပြိုင်တည်းထဲမှာပဲဒီ EU ဘိုင်းကော American ပြည်တော်စုဘိုင်းကောစီးပွားရေးပိတ်ဆို့မှုတွေကိုသူတို့ short ချလိုက်တော့ဒီဘက်ကနိုင်ငံသားဒီအနောက်နိုင်ငံတွေဘက်ကကုမ္ပဏီတွေရဲ့ယင်းနှီးမြှုပ်နှံမှုကိုအခြေအနေဘယ်လိုရှိပါလဲခင်ဗျာ
အဲအနောက်နိုင်ငံကဒီနှစ်မှာကျွန်တော်တို့ကဟိုအရင်တော့ကတော့ကျွန်တော်တို့ကိုယ်လည်းပြောရင်တော့ဒီအနောက်က EU နိုင်ငံတွေနဲ့ကျန်တဲ့နိုင်ငံတွေကမရှိတော့ပါတော့ဒီနှစ်ကျတော့ကျွန်တော်တို့ဝင်လာပါတယ်ခင်ဗျာဥပမာပြည်ပကဝင်တယ်ဥပမာဖစ်စာဝင်တယ်အနောက်ဘက်ကကျွန်တော်တို့လက်ဘက်ကဘာလို့လဲဝင်လာတာရှိပါတယ်ခင်ဗျာ။နောက် UK လည်းဝင်ပါတယ်ခင်ဗျာ။ဝင်တော့ဒီတစ်ခါတော့နည်းနည်းကျွန်တော်တို့ကဟိုအရင်တော့ investment ကတော့ကျွန်တော်တို့အင်းကြီးနိုင်ငံတွေနဲ့အာဆီယံနိုင်ငံလောက်ပဲကျွန်တော်တို့ကဟိုအဓိကဝင်တဲ့နေရာနေပြီးတော့အခုတော့လည်းပုံပြ diversify ဖြစ်လာတဲ့သဘောလေးတွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ American ပြည်တော်စုရဲ့ယင်းနှီးမြှုပ်နှံမှုဘက်ကလာတာကောအခြေအနေဘယ်လိုရှိလဲခင်ဗျာ
။လောလောဆယ်တော့ကျွန်တော်တို့ဒီမှာဟိုအခု US ကနေပြီးတော့ပေါ့ US company နေနဲ့ဟိုလာတာတော့ဟိုမရှိသေးဘူး။နောက်တော့ Coca-Cola ကျွန်တော်ရှိတာပေါ့။နောက်ကြီးလည်းမကြခင်ဟိုဝင်လာခဲ့တဲ့ list ကိုတင်လာလိမ့်ပါတယ်။ဒါကြောင့်လည်းကျွန်တော်ကဟိုကျွန်တော်ကြည်လာတဲ့ခါမှာတော့ဟို US incorporate လုပ်ရတဲ့ company လာတာပေါ့။ဒါကြောင့် Singapore နေပြီးတော့ဥမာ Coca-Cola incorporate လုပ်မှာ Singapore ရဲ့ဟိုပေါ့ investment နေတဲ့ဆောင်တဲ့ဝင်လာတာပေါ့ခင်ဗျာ။ဒါကြောင့်လည်းပဲ investment က US ကပေါ့နော်။ဒီလိုလေးတော့ရှိပါတယ်။ဒါကြီး US ကနေဝင်လာတဲ့ဟာတော့လောဆယ်ကျွန်တော်မရှိသေးပါဘူးခင်ဗျာ။
အခုလက်တလောအဖြစ်ဆိုလို့ရှိရင်ယင်းနှီးမြှုပ်နှံမှုမှာဘယ်နိုင်ငံကအများဆုံးလို့ပြောလို့ရလဲခင်ဗ
ျဒီနှစ်တည်းအတိုင်းမှာအများဆုံးကမလေးရှားပါခင်ဗျမလေးရှားဘာတောင်းလဲဆိုတော့မလေးရှားကကျွန်တော်တို့ Nissan ကုမ္ပဏီကလည်းမလေးရှားနိုင်ငံတွေဝင်လာပါတယ်တဲ့ဝင်လာတော့မလေးရှားစက်ချုံကုမ္ပဏီတွေနဲ့ဝင်လာသူမလေးရှားရဲ့ investment ဝင်လာဒီနှစ်မှာ nearly 600 billion လောက်ရှိပါတယ်ခင်ဗျပြီးတော့လောဆယ်တော့ဒီကိစ္စမှာအများဆုံးကမလေးရှားလို့ပြောလို့ရပါတယ်ဒုတိယကတော့ကျွန်တော်တို့ဟိုလိုက်ပါတယ်ခင်ဗျကျွန်တော်တို့ကဒုတိယလိုက်တာကပြည်နာကလိုက်နေပါတယ်ခင်ဗ
ျဟုတ်ကဲ့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုကဘယ်လိုရှိပဲလဲခင်ဗျ
တရုတ်ကလည်းကျွန်တော်တို့ကဒီလိုပြသူကယူဆချက်လေးလွှဲတယ်ဗျတရုတ်က investment တွေပုံမှန်ပြီးတော့ချသွားတယ်လို့သူကထင်ရတယ်တကယ်တော့မချဘူးခင်ဗျဥပမာပြောရင်ကျွန်တော်တို့ဟိုတမန်မနစ်ကပေါ့နော်2017ပေါ့လေ2008 budget year မှာတရုတ်နိုင်ငံ investment ကဘာပြူသုံးခုပဲဝင်တယ်သုံးခုရဲ့ဟို volume ကတကယ်တမ်းစပေါ့ကြည့်လိုက်ရင်ဟို30ကျော်လေးပဲရှိတယ်တရုတ်ကပေါ့နော်သို့တော့အဲ့နှစ်မှာကျွန်တော်ကတရုတ်ကများလဲဆိုတော့တရုတ်ကကျွန်တော်တို့ချီပွေငယ်ရန်လက်စစ်တွေကိုဝင်လာတာအဲ 4.6 ဘီလီယံဟောက်ရှိပါတယ် 4.3 ဘီလီယံဟောက်ရှိတယ်အဲ့တော့ 4.3 ဆိုတော့လူတွေကအဲ့နှစ်က 4.3 ဝင်နောက်တစ်ချက်တော့အဲတန်းဟိုပတ်စရာတော့အဲ့ဒီကိုချက်သွားတယ်လို့ထင်ရတယ်တရုတ်ကကျွန်တော်ခုနပြောသလိုပေါ့နော်ကျွန်တော်တမန်မနစ်ကတကယ်တရုတ်နိုင်ငံ investment ကချီပွေငယ်ရန်လက်စစ်ကိုဝင်လိုက်တကယ်ဝန်ထမ်း project နှစ်ခုပေါ့နော် project နှစ်ခုကဟိုတန်ဖိုးက US 30လောက်ပဲရှိတယ်ခင်ဗျာအဲ့တော့ဒါတမန်မနစ်ကပေါ့နော်မနစ်ကကျွန်တော်တို့ဝင်တာ project 7ခုဝင်ပါတယ်7ခုမှာ380ကျော်လောက်ရှိတယ်ခင်ဗျာပြီးတော့တမန်မနစ်ရဲ့ project နဲ့ရှင်းလိုက်ရင်တိကျတဲ့သူပြည်သာတက်ပါတယ်ခင်ဗျာဒီနှစ်မှာလည်းသူတိကျကဝင်နေရလေဟိုကျွန်တော်တို့အဲ့တော့သူတိကျဝင်နေပါတယ်ခင်ဗျာဝင်တော့တကယ်တော့ကျွန်တော်တို့ဒီတကယ် reality ကတော့တိကျ investment ချမှာသွားပါဘူးခင်ဗျာဟိုမှာတိုင်းရှိနေပါတယ်ဖနစ်ကနဲ့တကယ်ဖနစ်ကနဲ့နိုင်ရှင်လာရင်လည်းတော့ဖြစ်ပါတယ်ခင်ဗျာ
နောက်တစ်ချက်ကတော့ဒီစီးပွားရေးပြည်ပြောင်းလဲမှုတွေလှုပ်လာတဲ့အခါမှာအနောက်နိုင်ငံတွေဘက်က EU ရော American ပြည်ထောင်စုဘက်ကရောဒီစီးပွားရေးကုမ္ပဏီတွေတွားပြီးတော့မြန်မာနိုင်ငံမှာတွားလေ့လာတာလည်းရှိပါတယ်ဒါပေမဲ့ယင်းနှီးမြှုပ်နှံမှုတွေကဒီလောက်မဝင်သေးတာဘာကြောင့်လဲခင်ဗျာ
ဟိုအဓိကတော့ကျွန်တော် EU နဲ့ US ကလာတွေကကျွန်တော်တို့နိုင်ငံရဲ့တကယ်တကယ်ကွာဟိုအခြေအနေလေးစောင့်ကြည့်နေတယ်ဆိုတော့သုံးသပ်ပါတယ်ခင်ဗျာဒါအသိချက်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ဟိုပြောနေတာ responsible investment ပေါ့လေဒါလေးတွေကိုသူတို့ကတော့ပြည်ပြီးပြောတာရှိပါတယ်ကျွန်တော်တို့ဘက်ကလည်းဒါကြီးဖက်တယ်မများလုပ်နေကြတာရှိပါတယ်ခင်ဗျာနောက်ဒီဘက်ကလည်းကျွန်တော်ခုနကပြော CIDI ဆိုတော့လည်းကျွန်တော်တွားနေရလေးတွေရှိပါတယ်ပြီးတော့နံပါတ်1ကတော့သူ့အခြေအနေတောက်ကြည့်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒါအဖြစ်ချက်ပါခင်ဗျာနှစ်ချက်ကတော့ချုပ်လဲတကယ်တော့ဟိုစပြီးပြင်ဆင်နေရပြီခင်ဗျာနောက် investment သဘောကတော့ချက်ချင်းဝင်ချက်ချင်းလာချက်ချင်းလို့မရတဲ့နေရာမျိုးသူ့ PS နေရတာလည်းနောက် feasibility study လုပ်ရတယ်နဲ့ပါနေဆိုတော့သူနှစ်လေးပြင်ရဆင်ရတဲ့ဘာညာသိနေတဲ့နေရာပါတယ်ခင်ဗျာပြီးတော့ဒါမှမဟုတ်ကျွန်တော်ဝင်လာတာနည်းနည်းလေးဟိုပါပေါ့လေဟိုကျွန်တော်တို့ ဟိုပြီးနေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့လက်တလောအချိန်မှာမြန်မာနိုင်ငံမှာကြုံတွေ့ရတဲ့စိန်ခေါ်ချက်ဆိုလို့ရှိရင်ဦးအောင်နိုင်ဦးဘယ်အချက်တွေလို့မြင်ပါလဲခင်ဗျာ
အဲနံပါတ်1အချက်ကတော့ကျွန်တော်တို့ဒီမှာအလုံးကြီးတဲ့တရားတွေကတော့မြေစင်းတို့နေပြနေတာပေါ့နော်ကျွန်တော်ဖြစ်ဖြစ်ဖြစ်တဲ့ဒီလိုမျိုးနဲ့ဆက်မှုဆောင်နေမှာလည်းမြေတွေကပြေးကြည့်နေတယ်ပတ်ကျူကလည်းဖြစ်တယ်မှာလည်းဒီရက်ကြည့်ကြည့်ရတဲ့ဒီလိုနဲ့ပြေးကြည့်နေတဲ့အတွက်ကြောင့်မလို့ဟိုနံပါတ်1ကမြေစင်းတို့မြန်မာနေရကျွန်တော်တို့နံပါတ်1တာ challenge ပါခင်ဗျာနံပါတ်2ကတော့ကျွန်တော် infrastructure ပါခင်ဗျာကျွန်တော်တို့ကအားလုံးဒီတိုင်းမှာ limited data လည်းကျွန်တော်တို့ကမပြည့်စုံသေးဘူးပေါ့နော်နောက်ကျန်တဲ့ transactional cost တွေကလည်းဥပမာကျွန်တော်တို့ logistics တွေမှာ freight charges တွေပါတယ်ဒါမျိုးမှာလည်းကြီးနေပါသေးတယ်ဒီတော့ဒီဟာက infrastructure weak fit တာလည်းကျွန်တော်တို့ရဲ့ဒုတိယဟိုစိတ်ကောက်မှုပါဟိုတတိယအချက်ကတော့ကျွန်တော်မြင်လာတော့ကျွန်တော်တို့ဒီမှာ labor ကဟိုရားနေဆိုပြီး mess တွေပါအားနေပါသေးတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကြည့်ရဲ့ labor တွေစင်းစက်ရုံပေါ်စင်းကောင်းတဲ့အပင်ဘာမရှိဘူးပေါ့လေအတိုင်းတစ်ခုဒီကျွန်တော်တို့ professional training လေးတွေဟိုပေးဖို့လိုနေပါသေးတယ်အဓိကကျွန်တော်မြင်တာကဒီချက်သုံးချက်ကိုကျွန်တော်မြင်ပါတယ်ခင
်ဗျမြန်မာနိုင်ငံရဲ့ဒီနှစ်တွင်းနိုင်ငံခြားယင်းနှီးမြှုပ်နှံမှုအခြေအနေနဲ့ပတ်သက်ပြီးတော့မြို့သားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးအောင်နိုင်ဦးကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျကျွန်တော်တားညိဦးပါ